မာအိုလံပစ်ကော်မတီကလူမျိုးသုံးတပ်ဖြတ်မှုတွေနဲ့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်အလို့ကျဆောင်ရွက်မဲ့အဖွဲ့လို့မြန်မာထိပ်တန်ရေကူးအာဇာတော်မှလူဖြစ်တဲ့ဦးဝင်းထက်ဦးကဆွတ်ဆွဲလိုက်ပြီးတော့နိုင်ငံတကာကသတိမှောက်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာအာဇာတော်တွေလုံခြုံရေးစိုးရိမ်ရတာကြောင့်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့မြန်မာနိုင်ငံကိုစုံစမ်းရေးအဖွဲ့ဆေးလွှတ်ဖို့ကိုလည်းပန်ကြားထားပါတယ်။မတ်တိန်တိုက်ကပြောပြပေးမှာပါ။
ဩစတြေးလျမှာနေတဲ့မြမထိတ်တန်ရေကူအားကစားသမားအသက်26နှစ်အရွယ်ဦးဝင်းထက်ဦးကမြမအိုလံပစ်ကော်မတီအောက်ကနေဂျပန်နိုင်ငံတိုကျိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်မှုအစီအစဉ်ရှိခဲ့ပါတယ်။ဒါပေမဲ့လည်းဆီယနာသိမ့်ပြီးတဲ့နောက်အစီအစဉ်ပြောင်းသွားပါပြီ
။ I decided to reject any participation.
တိုကျိုအိုလံပစ်ပွဲတော်မှာမြန်မာအိုလံပစ်ကော်မတီကြီးကြပ်မှုအောက်ကနေဝင်မပြိုင်ဖို့ကျွန်တော်ဆုံးဖြတ်ပါတယ်။မြန်မာအိုလံပစ်ကော်မတီဟာဆိုရင်လူမျိုးတုံးတက်ပြတ်မှုကျူးလွန်နေလို့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်အုပ်ချုပ်ရေးအဖွဲ့အလို့ကျလုပ်ပေးနေတဲ့အိုလံပစ်ကော်မတီတစ်ခုလို့ပဲကျွန်တော်ယုံကြည်ထားပါတယ်
။အာဏာသိမ်းထားတဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံတကာအားကစားပွဲတွေမှာမြန်မာအိုလံပစ်ကော်မတီကိုဆေးလွှတ်ရှင်ပြိုင်စေပြီးတဲ့နောက်သူတို့ရဲ့တရားဝင်မှုအတွက်အသုံးချလာမယ့်အရေးကိုသူကစိုးရိမ်ကြောင်းပြောပါတယ်
။ I believe that the Myanmar Olympic Committee
လက်ရှိအတိမတ်ပြုထားတဲ့မြန်မာအိုလံပစ်ကော်မတီကိုနိုင်ငံတကာအားကစားပွဲတွေကနေချက်ချင်းထုတ်ပယ်ပြစ်တင်တယ်လို့ကျွန်တော်ယူဆပါတယ်။မြန်မာအိုလံပစ်ကော်မတီနဲ့နောက်နိုင်ငံတကာပြိုင်ပွဲတွေကိုဆေးလွှတ်တဲ့မြန်မာအဖွဲ့တွေကိုနိုင်ငံတကာကတပိတ်မှောက်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်အကြီးအကဲတွေကဒီအဖွဲ့တွေကိုတုံးပြီးသူတို့အုပ်ချုပ်မှုတရားဝင်ဖြစ်လာအောင်ဝါဒဖြန့်အသုံးချမှာကြောင့်ဖြစ်ပါတယ်။
နောက်တစ်ချက်ကတော့မြန်မာအားကစားသမားတွေရဲ့လုံခြုံရေးစိတ်မချရတဲ့အခြေအနေကြောင့်နိုင်ငံတကာအိုလံပစ်ကော်မတီဘက်ကစုံစမ်းစစ်ဆေးပေးဖို့လဲတောင်းဆိုပါတယ်
။ At the very least I expect the IOC to send
နိုင်ငံတကာအားကစားပွဲတွေဒါမှမဟုတ်အိုလံပစ်အားကစားပွဲတွေမှာပါဝင်ပေးဖို့မြန်မာအားကစားသမားတွေအပေါ်ချင်းချောက်အကြက်ခံခံရတဲ့အပေါ်မှာကျွန်တော်စိုးရိမ်ပါတယ်။ဒါကြောင့်အနည်းဆုံးတော့နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ဖြစ်နိုင်ရင်မြန်မာနိုင်ငံကိုစုံစမ်းရေးအဖွဲ့စီလွတ်ပေးဖို့လဲကျွန်တော်မျှော်လင့်ပါတယ
်မြန်မာစစ်တပ်အာဏာသိမ်းတာကိုပုံမှန်လင်းလင်းဆန့်ကျင်ပြောဆိုထားတဲ့အားကစားသမားတွေရှိပေမဲ့လည်းသူတို့လုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်တွေထုတ်ဖော်မပြောလိုဘူးလို့လည်းရေကူးအားကစားသမားဦးဝင်းထက်ဦးကပြောပါတယ်မြန်မာအားကစားသမားတွေလည်းလူမှုကွန်ရက်မှာမတွေ့ရတော့တာကြောင့်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြပါတယ်COVID-19 ကပ်ဘေးရောဂါကြောင့်တနည်းနောက်ဆုံးကျင့်ပါရတဲ့2021တိုကျိုအိုလံပစ်ပွဲတော်မှာမြန်မာကိုစားပြုသွားရောက်ရှင်ပြိုင်မဲ့အားကစားသမားတွေကတော့မသိရသေးပါဘူး။လေးနေတစ်ချိန်ကျင့်ပါတဲ့အိုလံပစ်အားကစားပွဲတော်တွေမှာနောက်ဆုံးကျင့်ပါခဲ့တဲ့2016ခုနှစ်မှာတုန်းကတော့မြန်မာနိုင်ငံကအားကစားသမား9ဦးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရှင်။